RFI ကိုနားတော်တာဆင်းနေတယ်တော်တာရှင်များမင်္ဂလာပါရှင်ဒုံလဘတပါလို့တင်စားရတော့ရခဲလာတဲ့လူဘဝတလျှောက်မှာလူသားတွေရဲ့အိုနာတိဝိဒုက္ခဆိုတဲ့ဘဝရဲ့နောက်ဆုံးကာလတွေမှာဘသူမှရှောင်လွှဲလို့မရပါဘူးမြဲတဲ့တရားကတော့တေချင်းတရားပဲလို့ဆိုတဲ့စာရေးဆရာမဒေါ်တန်းမြင့်အောင်ကရန်ကုန်နာရေးကူညီမှုအသင်းမှာပါဝင်လှုပ်ရှားနေပုံနဲ့ပရဟိတလုပ်ငန်းတွေအကြောင်းအခုလိုပြောဆိုဆွေးနွေးခဲ့ပါတယ်ရန်ကုန်နာရေးကူညီမှုအသင်းမစတင်ခင်မှာကျမလူမှုဝန်ထမ်းအမျိုးသမီးများတင်နန်းကျောင်းမှာဆက်ချုပ်ပညာသွားသင်ပေးပါတယ်ကျောင်းအုပ်ဆရာမကြီးဒေါ်လှရီလက်ထက်မှာလက်တွဲလုပ်ဖြစ်တာပါအနာကြီးယောဂါကာကွယ်ရေးနဲ့မိသားစုတွေရဲ့ဘဝရက်တီရှင်တန်ကြီးအတွက်ဆရာဦးချစ်ဆန်ဝင်းဆရာကြီးဦးတင်မြင့်ဒေါက်တာဦးကျော်ညွတ်စိန်တို့နဲ့ပူးပေါင်းပြီးအနာကြီးယောဂါကာကွယ်တိုက်ဖျက်ရေးမှာပါဝင်လှုပ်ဆောင်ခဲ့ပါတယ်2000ခုနှစ်ကစပြီးအောင်မြေပညာဒါနကျောင်းမှာဆရာဦးစိုးမင်းနဲ့တင်ကြားရေးအဖွဲ့တွေတွဲပြီးကျောင်းရက်တီနိုင်အောင်ကျမကြိုးစားခဲ့ပါတယ်2001ဇန်နဝါရီတရက်နေ့ကစပြီးနာရေးကူညီမှုအသင်းရန်ကုန်မှာဘဘဦးတုခရဲ့ကြိုတင်စီယုံဖိတ်ခေါ်ထားမှုကြောင့်နာရေးကူညီမှုအသင်းမှာစတင်ပါဝင်ခဲ့ပြီးယခုလက်ရှိဒုဥက္ကဋ္ဌအဖြစ်ပါဝင်လှုပ်ဆောင်နေဆဲဖြစ်ပါတယ်ရန်ကုန်နာရေးကူညီမှုအသင်းစတင်တော့ကဆိုဘဘဦးတုခဆရာကြီးဦးအောင်တင်းတို့ကနာယကအဖြစ်ဆောင်ရွက်ပြီးရုပ်ရှင်မင်းသားကိုကျော်သူမတ်ရွှေဇီးကွက်တို့ဇနီးမောင်နှံနဲ့အခြားအမှုဆောင်28ယောက်လှုပ်ရှားခဲ့ကြပါတယ်။ဖျားဟောမဟုတ်တဲ့အယူမှားအစွဲအမှားတွေကြားလူမှုထောက်ခံမှုရဖို့ပူးပေါင်းဆောင်ရွက်နိုင်ဖို့နာယကူညီမှုအသင်းဟာစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ခဲ့ရပါတယ်။မန္တလေးပြမစိုးအသင်းတောင်စလင်းကျောင်းတိုက်စီရတော့အမေလူမှုတော်အမအပါဝင်မန္တလေးပြမစိုးအသင်းရဲ့တင်ကြားပြတာအားပေးရည်တည်မှုနဲ့ကြံ့ညံ့ခံစ조사ဆောင်ရွက်နိုင်ခဲ့တာပါလူလူရဲ့အားပေးနားလည်မှုကူညီလှူဒန်းမှုတွေရရှိခဲ့တော့လေအာနာပိုင်တွေရဲ့ဖိအားပေးဟန်တားနှောက်ယှက်မှုပိတ်ပင်မှုအမျိုးမျိုးနဲ့လည်းကြုံရပြန်ပါတယ်နာယေးကူညီမှုအသင်းရန်ကုန်စတင်တော့ကဆိုတနေ့၄၅လောင်းနောက်ပိုင်းတော့10လောင်း15လောင်းအထိအကူအညီပေးရပြီးအလှူငွေလဲပိုးရလာပါတယ်ဒီနေ့လက်ရှိပုံမှန်အလောင်း35နဲ့50ကြားတကြိမ်နေရပါတယ်ရာသီဥတုဖောက်ပြန်တဲ့အချိန်ယောဂါဗယထူပြောတဲ့အချိန်တနေ့တည်း80ကျော်80နီးပါးဖြစ်ခဲ့ဘူးပါတယ်နာယေးကူညီမှုအသင်းဟာနာယေးတယ်မဟုတ်တော့ပါဘူးပညာရေးကျမ်းမာရေးပါလူတို့ကိုအကူအညီပေးနိုင်ဖို့ကြိုးစားနိုင်ခဲ့ပါတယ်အခြေခံစည်ရင်းသားလူဒန်းစားများတဲ့ဆေးရုံတွေမှာရုပ်တရည်ခွဲစိတ်ကုသမှုခံရမယ်စင်းရဲချို့တဲ့တဲ့လူနာတွေအတွေ့ဥပမာအစာအိမ်ယောဂါဖြစ်လို့ဗိုက်ခွဲရတာမီးဖွားဖို့ဗိုက်ခွဲရတဲ့လူနာတွေအတွေ့ဆေးရုံကြီးရှစ်ရုံမှာနာရီကူညီမှုအသင်းကခွဲစိတ်စရိတ်လှူဒန်းပါတယ်တတ်မှတ်ထားတဲ့ခွဲစိတ်စရိတ်ကိုလကုန်ရင်ဆေးရုံသွားပြီးနာရီကူညီမှုအသင်းကရှင်းရပါတယ်ဆေးရုံတွေကအင်းစိန်မြောက်ကလာတင်ငန်းကျွန်းစံပြဆေးရုံမိခင်နဲ့ကလေးဆေးရုံတောင်းကလာရန်ကုန်အရှေ့ပိုင်းဂန္ဒီဆေးရုံအနောက်ပိုင်းကြီးမြင့်နိုင်ဆေးရုံခလေးဆေးရုံနားနှာခေါင်းလဲချောင်းဆေးရုံတွေမှာခွဲစိတ်ကုသမှုဇရိတ်ပေးတဲ့အကြောင်းလူတို့ကိုဒီနေရာကနေအသိပေးခြင်းပါလေလက်ရှိနာယေးကူညီမှုအသင်းရန်ကုန်ရုံးဝင်းထဲမှာဒုက္ခကုသိုလ်ဖြင့်ဆေးကံဖွင့်ထားပါတယ်ပြင်ပလူနာဌာနမှာအထူးကူဆရာဝန်ကြီးတွေနဲ့ဆေးပညာရှင်အယောက်90ကျော်ကတနေ့ကိုလူနာ200ကျော်ဆေးကုသပေးပါတယ်မျက်စိဆရာဝန်တွေနဲ့လဲခွဲစိတ်ကုသပေးပါတယ်တိုးချက်လုပ်ကိုင်းတဲ့လုပ်ငန်းကတော့ပညာရေးပါကျမတို့နိုင်ငံမှာအခမဲ့ပညာရေးသာရှိပညာသင်ခြင်းနဲ့ပညာလူခြင်းနဲ့ကလေးတွေအများကြီးပဲဆိုတာကျမတို့သိခွင့်ရခဲ့ပါတယ်သူငယ်တန်းကစပြီးအထက်တန်းအထိအင်္ဂလိပ်စာသင်ပေးပါတယ်ဆယ်တန်းကျောင်းသားကျောင်းသူတွေကိုဘာသာစုံသင်ပေးပါတယ်အလုပ်အကိုင်းအခွင့်အလမ်းအတွေ့ဟိုတယ်သင်တန်းကွန်ပျူတာသင်တန်းစရင်ကင်တင်နန်းအပါဝင်အသက်မွေးဝမ်းကြောင်းတင်နန်းတွေဖွင့်ပြီးတင်ပေးပါတယ်အလုတ်အကိုင်းရှားပါမှုပြဿနာကလူကုန်ကူးမှုကိုတွန်းအားပေးသလိုအလုတ်အကိုင်းအခွင့်အလန်းတွေများလာရင်လူကုန်ကူးမှုရပ်တန့်ဖို့အားပေးတယ်လို့ကျမတို့ခံစားရပါတယ်ပရဟိတအဖွဲ့တွေကိုစွမ်းရည်မြင့်တင်နန်းတွေလည်းပေးပါတယ်တဘာဝဘေးအန္တရာယ်ကြရောက်တဲ့နေရာတွေစစ်ဘေးစစ်တံခံရတဲ့ဒေသတွေလူမျိုးရေးဘာသာရေးအယောင်ပြပြိပခဖြစ်နေတဲ့ဒေသတွေမှာလည်း ကဲဆဲရေးနဲ့ကူညီပံ့ပိုးရေးလုပ်ငန်းတွေကိုကျမတို့လှုပ်ဆောင်နေပါတယ်။တဘာဝပတ်ဝန်းကျင်ကြောင့်ရေခမ်းခြောက်တဲ့ဒေသတွေထိသွားပြီးရေတွင်းရေကန်တူးပေးပါတယ်။တောက်တုံးရေလှူဒန်းခြင်းကိုလည်းနာရေးကူညီမှုအသင်းရန်ကုန်ကလှုပ်ဆောင်ပေးနေပါတယ်။ HIV ကူးစက်ခံမိပါမဲ့ကလေးကြီးဟာဒုက္ခရိပ်မြုံဖြစ်ပေါ်ပုံအကြောင်းလဲကျမပြောပြခြင်းပါတယ်။မိပါမဲ့ကျောင်းတွေမှာကလေးပြုစုပြိုးထောင်ရေးလုပ်တော့အနေနဲ့အရရက်ကမိပါမဲ့ကလေးတွေကိုကျမစီပို့ပါတယ်။မိပါမဲ့ကလေးကိုအရွယ်အလိုက်တင့်တင့်မဲ့နေရာကိုပို့ရတာပါ2004ခုမှာမိဘမဲ့ကလေးတယောက်ရောက်လာပါလေဂေဟာတွေကိုလိုက်ပို့ရင်ယောဂါစစ်ပြီးမှလက်ခံတတ်ပါတယ်ဒီကလေးမှာ HIV ဘိုးတွေ့တော့ဘယ်ဂေဟာမှလက်မခံပါဘူး HIV ကူးစက်ခံကလေးကိုတခြားကလေးနဲ့ရောနှောပြီးပြုစုစောင့်ရှောက်လို့မရပါဘူးအထူးဂရုပြုပြီးပြုစုရပါတယ်အထူးဂရုပြုစိုက်ရမယ်အကြောင်းတရားတွေအများကြီးရှိပါတယ်အဲ့ဒီအချိန်မှာနိုင်ငံတော်က HIV AIDS ကိုပုံမှန်လင်းလင်းရေးသားပြောဆိုလို့မရပါဘူး။ကွယ်ဟွက်ထားခြင်းနဲ့အခြေအနေမျိုးမှာရှိပါတယ်။လူတို့မှာပညာပေးမှုနည်းပါတော့ခွဲခြားဆက်ဆံစရာ၊ယွန်းစရာဆိုတဲ့အတိမားတွေစိတ်ဝင်နေပါတယ်။ HIV ကူးစက်ခံမိပါမဲ့ကလေးတွေအသက်ဆုံးရှုံးမှုပိုများတော့မိခင်စိတ်နဲ့ငါဖြစ်အောင်မွေးမယ်လို့စိတ်ကူးမိလိုက်ပါတယ်တဲ့။နောက်တစ်ပတ်မှာတော့ဒုက္ခရိပ်မြုံနဲ့စီးစာရိပ်ဘိုးဘွားရိပ်တာဖြစ်တည်ပုံအကြောင်းစာရေးဆရာမဒေါ်တန်းမြင့်အောင်ဆွေးနွေးပြောဆိုမှုကိုဆက်လက်တင်ပြပါမယ်ရှင်။